1949ခုနှစ်ကဂျပန်နိုင်ငံကိုအနုမြူဘုံကျဲဖို့မိန်ပေးခဲ့တဲ့အမေရိကန်သမ္မတဟောင်းဟယ်ရီထရူးမန်ရဲ့မြေဖြစ်သူဟာဂျပန်နိုင်ငံဟီရိုရှိမာမြို့ကိုဒီကနေ့စနေနေ့မှာတွားရောက်ခဲ့ပြီးတော့အနုမြူဘုံတန်းကြောင့်တိတ်ဆုံးခဲ့ရတဲ့သူတွေအတွက်တမနစ်ငြိမ်သက်ဝတ်ပြုခဲ့ပါတယ်။ငြိမ်းချမ်းရေးပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ Sadako Legacy အဖွဲ့ကကလစ်ဖတ်ထရူးမန်ဒန်နီယယ်ကိုဩဂတ်လ6ရက်နေ့နဲ့9ရက်နေ့တွေမှာဟီရိုရှိမာနဲ့နာဂါဆာကီမြို့တွေကိုဘုံကျဲခဲ့တဲ့68နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့အတွက်ဖိတ်ကြားခဲ့တာကြောင့်သူဟာဂျပန်နိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ကျူလိုသတင်းဌာနကပြောပါတယ်။သူဟာသမရထရူမန်ရဲ့ဆွေမျိုးတွေတဲကဒီအခမ်းအနားကိုပထမဆုံးတက်တဲ့သူလည်းဖြစ်ပါတယ်။အနုမြူဘုံကျဲတိုက်ခိုက်မှုနဲ့နောက်ပိုင်းရေဒီယိုဓာတ်ရောင်ကြီးအစိတ်သိမ့်မှုကြောင့်တည်ဆုံးခဲ့တဲ့လူပေါင်း2000ကိုတရိယာအောင်မိတဲ့အခမ်းအနားကိုနှစ်စဉ်လူထောင်ပေါင်းများစွာကတက်ရောက်ကြပါတယ်ခင်ဗျာ။